မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့အာဆီယံနိုင်ငံတွေကြားဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာမနေ့ပြန်ကျင်းပမှာပါစီဝေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မှာဖြစ်ပေမဲ့အမျိုးသားညီညွတ်ရေးအစိုးရမပါတာကြောင့်လက်တွေ့ကျတဲ့ရလဒ်တွေထွက်လာမှာမဟုတ်ဘူးလို့လေလာသူတွေကသုံးသပ်နေကြပါတယ်လူခွေဆောင်ရွက်နေသူတွေကလည်းမေးခွန်းထုတ်နေတဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနေ့ပြန်ကျင်းပမယ့်မြမရေးအာဆီယံထိပ်သီးအစည်းအဝေးကိုအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မှာပါမြမရေးနဲ့ပတ်သက်လို့အထူးအစည်းအဝေးလုပ်ကြဖြစ်ပေမဲ့အာဆီယံကဒီအနောက်နိုင်ငံတွေလိုလူခွေချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ပြောဆိုနိုင်ပွဲမရှိဘူးလို့လေလာသူတွေကသုံးသပ်နေပါတယ်ဒီအစည်းအဝေးမှာစစ်ကောင်းဆောင်ကမြမရေးလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့လက်ရှိပြည်တွင်းမှာလုပ်နေတဲ့သတင်းစာရှင်းလင်းပွဲပုံစံမျိုးသာပြောဆိုနိုင်ပွဲရှိတယ်လို့လူခွေရင်းနဲ့အာဆီယံအရေးဆောင်ရွက်နေသူဦးအောင်မျိုးမင်းက VV ကိုပြောပါတယ်
။သူ့အနေနဲ့ခံမှန်းပါလိမ့်မယ်ဒီကိစ္စတစ်ခုကဟိုပြင်းပြင်းထန်ထန်နဲ့လူခွေရင်းကိစ္စကိုထောက်ပြပြီးပြောဆိုမဲ့ပုံစံမျိုးမဟုတ်တိတိုင်အောင်လူခွေရင်းကိစ္စတွေကတော့ဒါပြောမှသိကြပါတယ်။ဒါတွေဆွေးနွေးဖို့အတွက်အဖြေရှာဖို့အတွက်တည်တံ့ခေါ်တာဖြစ်တဲ့အတွက်ကြောင့်မလို့သူအနေနဲ့ပြင်ဆင်သွားမယ်ကိစ္စတစ်ခုကတော့ကျွန်တော်တို့အမြဲတမ်းကြားနေရတဲ့သတင်းစာရှင်းလင်းပွဲလို့ပေါ့ဒါတွေမဟုတ်ပါဘူးဒါတွေမလုပ်ပါဘူးဒါတွေကတော့ဒီစူပူတောင်းကျမ်းသူမလို့ဖြေရှင်းတာဖြစ်တယ်တတ်ထက်တာမရှိဟုတ်ပါဘူးနောက်တစ်ခုကျွန်တော်တို့အချက်လက်ရရှိလာတဲ့ချက်တွေကတန်တရားဖြစ်စရာတွေတော့အမှားယွင်းတဲ့ချက်တွေဆိုပြီးတော့သူပြောဖို့အတွက်ပြင်ဆင်မှာတော့တင်ကြပါတယ်နော်ဒါကတော့သူ့ရဲ့ဒီတွာလာမှုလုံခြုံမှုနဲ့မကဘဲနဲ့ဆွေးနွေးတဲ့အချိန်မှာဒီကိစ္စတွေပြောလာရင်တို့အဖြစ်တေးကြမပေးပဲနဲ့နောက်ခုကပြောဆိုမဲ့အခြေအနေတော့သူပြင်သွားမှာကျွန်တော်ထင်ပါတယ
်မြမစစ်တပ်ကလူခွေချိုးဖောက်မှုတွေလှုပ်လာတာကြာပြီဆိုပေမဲ့အခုအချိန်မှာမှတ်တမ်းတွေဓာတ်ပုံဗီဒီယိုတက်သေးတွေအများကြီးရှိနေပြီဖြစ်တာကြောင့်အာဆီယံအနေနဲ့တေချာထောက်ပြပြောဆိုဖို့လိုတယ်လို့လည်းဦးအောင်မျိုးမင်းကသုံးသပ်ပါတယ်ဖန်ဆီးထားတဲ့နိုင်ငံတော်သမ္မတနဲ့အတိုင်းပင်ခံအပါအဝင်မတရားဖန်ဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးလူမှုသဘောထားအတိုင်းတွေးဆဆွေးနွေးအဖြေရှာတာမျိုးလုပ်ဖို့အာဆီယံကတိုက်တွန်းမဲ့သဘောရှိနေပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့သဘောတူလက်ခံမဲ့အခြေအနေမရှိဘူးလို့သတင်းစာဆရာဦးစိသူအောင်မြင့်ကအမြင်ပါတယ်
။သူကသူ့သဘောထားတွေဓာတ်တွေကိုစပြီးတော့သူအာနာဖိစင်ကလေးကသူကပြောထားပြီးသားနောက်ပိုင်းမှလည်းသူကကြေညာထားပြီးသားအဲပြီးရတဲ့စိတ်မကြခင်လုံးကဆိုရင်ဒါဘူဂျင်းဆိုမင်းထုံးပေါ့နော်ဒါကရှင်းလင်းပွဲမှာပြောပြီးသားနိုင်ငံတကာအတိုင်းဝိုင်းတွေပြောတယ်ဘလောက်ပြောဘလူပြောပြောနောက်အာဆီယံအတိုင်းဝိုင်းဘလူပြောသူတို့ကချမှတ်ထားတဲ့အဲ့ဒီနိုင်ငံရှိတယ်လမ်းပြမြေပုံရှိတယ်အဲ့ဒီတိုင်းပဲသွားမယ်ဆိုတဲ့သဘောမျိုးသူကပြောထားတယ်ပြောထားတဲ့အခါကျတော့အဲကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတဲ့နောက်ကမ္ဘာနိုင်ငံဒီအများစုကတောင်းဆိုနေတဲ့နောက်ဒီရင်းကဒီလူလူကြီးကတောင်းဆိုနေတဲ့အဲကုလသမဂ္ဂလိုနိုင်ငံတော်သမ္မတနဲ့အဲကုလသမဂ္ဂလိုအဲ့တော့တာလီယာပုဂ္ဂိုလ်တွေကိုဖြစ်ပြီးပြီးရဲ့တဲ့သူတွေနဲ့ပြည်ဆောင်ဆွေးနွေးလာကြောင်းနဲ့အဖြေရှာပြီးရဲ့အဲဒီမိုကရေစီလာကြောင်းပေါ့နော်ရင်းချတဲ့မိနဲ့ပြန်သွားဆိုတဲ့ဟာကိုတော့အဲသူကလုပ်ပေးလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးသဘောတူလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးအဲ့တော့သူကတော့အဲပြောမှာတော့သူ့လမ်းပြမြေပုံတိုင်းပဲသူသွားမယ်ဟုတ်ပြီဆွေးနွေးရရှိရင်လည်းတခြားလေးနဲ့ဆွေးနွေးမယ်ဒီလူတွေတော့သူဖြစ်ပေးမှာမဟုတ်ဘူးဆိုတာပဲလုံးလေးလည်းတော့ကျွန်တော်ထင်ပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာနဲ့လည်းတရားတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်မြန်မာနိုင်ငံမှာဆင်ယနာသိမ်းမှုကြောင့်ဖြစ်နေတဲ့မတည်ငြိမ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတဲ့အာဆီယံစည်းဝေးပွဲကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားတင်တယ်လို့ကြေကြေပြန့်ပြန့်တိုက်တွန်းတောင်းဆိုမှုတွေရှိနေပါတယ်မနေ့ဖြန်ဧပြီလ24ရက်နေ့မှာလုပ်မဲ့မြမအရေးဆွေးနွေးပွဲကိုဖိလစ်ပိုင်သမ္မတနဲ့ထိုင်းဝန်ကြီးချုပ်တို့ကတော့မတက်ဘူးလို့အသိပေးထားကြပါရဲ့ရှင်